လက်ရှိလွှတ်တော်မှာဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်ကော်မတီဖွဲ့စည်းမှုအေရခိုင်တပ်မတော်နဲ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့အပြစ်ရဲ့လေးလတက်တန်းတိုးတင့်မတိုးတင့်ကိစ္စတွေနဲ့ပတ်သက်ပြီးရန်ကုန်တိုင်းစစ်ထာနာချုပ်ကုန်းမြင့်တာရိတ်တာမှာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်တပ်မတော်အနေနဲ့2008ဖွဲ့စည်းပုံခြေခံဥပဒေပါအချက်အရနိုင်ငံရေးမှာပါဝင်ပတ်သက်နေပြီးမြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမရှိတော့မှသာနိုင်ငံရေးကနေစွန့်ခွာမှာဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောပါတယ
်အတုံဦးပြောတဲ့ကာလမှာအလှူရမ်းမများအောင်အလှူရမ်းများပြီးကမှဟုတ်လားဒီမိုကရေစီဈမ်းကြောင်းကိုအောင်မြင်မြင်တင်းဆောင်မသွားအောင်အောင်မြင်မြင်ရောက်ဖို့အတွက်ကျွန်တော်တို့ဒီဟာကိုထင်းချောင်းပေးနေတယ်ဆိုတဲ့အယူအဆကိုလက်ခံစေချင်ပါတယ်။နောက်တစ်ခုကတော့ဒီတိုင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေအနေနဲ့မရှိတော့ဘူးငြိမ်းချမ်းသွားရင်တပ်မတော်ကဝန်ကြီးချုပ်ပြောထားပါလေ။ကျွန်တော်တို့တပ်မတော်ကနိုင်ငံရေးအနေနဲ့ဒီမှာဒီစုပ်ပါဖို့အစီအစဉ်ရှိပါတယ်။ဒါကြောင့်မို့လို့ဒီပေါ်မှာကျွန်တော်တို့ဒါလေးကိုကျွန်တော်အလုံးပေါ်လို့ချုပ်ပြီးသားမှကျွန်တော်ဖြေကြားခြင်းဖြစ်ပါတယ်။
2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်ကော်မတီဖွဲ့စည်းတဲ့အချက်တွေပေါ်မှာဥပဒေလုံထုံးလုံနည်းတွေနဲ့မညီညွတ်တဲ့အတွက်လွှတ်တော်မှာတပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်နေတာဖြစ်တယ်လို့ဗိုလ်ချုပ်ထွန်းထွန်းညီကပြောပါတယ်
။တပ်မတော်အနေနဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးကန့်ကွက်နေခြင်းမဟုတ်ပါဘူး။လုံထုံးလုံနည်းဥပဒေများနဲ့ညီညွတ်ခြင်းမရှိသောဆောင်ရွက်မှုများကိုသာကန့်ကွက်နေတာဖြစ်ပါတယ်။နောက်တစ်ချက်ကတပ်မတော်ဟာနိုင်ငံရေးပါတီအဖွဲ့အစည်းမဟုတ်ပါဘူး။အတိုက်ခံပါတီနိုင်ငံရေးဖွဲ့စည်းလည်းမဟုတ်ပါဘူး။ကျွန်တော်တို့တပ်မတော်ဟာနိုင်ငံအရေးအမျိုးသားအရေးကိုတာဝန်များထမ်းဆောင်နေတဲ့တပ်မတော်ဖြစ်ပါတယ်
။ဒီကနေ့သတင်းစာရှင်းလင်းပွဲမှာ AA နဲ့တိုက်ပွဲဖြစ်ပွားတဲ့အကြောင်းလေးကိုလည်းရှင်းလင်းခဲ့ပါတယ်။ AA အဖွဲ့ဟာ KN ရဲ့မွေးစားသားဖြစ်ကြောင်းဒီကနေ့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကပြောကြားခဲ့ပါတယ်။ရခိုင်တပ်မတော် AA ဟာဒေသခံလူလူနဲ့ရောထွေးနေတာကြောင့်အမြင့်ပြက်ခြေမုံဖို့ခက်ခဲနေတာဖြစ်ကြောင်းလဲတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီကပြောပါတယ်
။တောင်ကျန်လူတွေကိုဟိုခြေမုံမှုမှာအခက်ခဲတွေဖြစ်နေတယ်ဆိုတာအမှန်ပါပဲ။အဲ့ဒီခက်ခဲတွေကခုနပြည်သူလူလူနဲ့ရောထွေးနေတဲ့သူတို့အခွင့်ကောင်းယူပြီးတော့မှကျွန်တော်တို့ကိုခုနဒီဆောင်ရွက်နေတဲ့အခြေအနေတွေကကျွန်တော်တို့အတွက်အခက်ခဲဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။
ဒါပြင်ရခိုင်တပ်မတော် AA ဟာအာဆာရဲ့လှုပ်ဆောင်ချက်တွေအတိုင်းလှုပ်ဆောင်နေကြောင်းနဲ့ AA နဲ့အာဆာပူးပေါင်းမှုရှိမရှိကိုတက်တဲ့အထောက်အထားနဲ့ပြသဖို့ရှိကြောင်းတပ်မတော်ကပြောပါတယ်။တပ်မတော်ဟာ AA နဲ့ပတ်သက်ပြီးအဓိကတီးမခန့်နိုင်တဲ့အချက်၃ချက်ရှိကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။အဓိကပြောချင်တာကတော့ AA အနေနဲ့ကျွန်တော်တို့တီးမခန့်တဲ့အချက်၃ချက်ကျွေးလွန်ပါတယ်။နံပါတ်၁အုပ်ချုပ်မှုရန်နေရာကိုနှောက်ယှက်ပါတယ်။နံပါတ်၄ပြည်သူလူထုကိုဝန်တော့ဝန်ဖို့ဖြစ်အောင်လုပ်တယ်ထိခိုက်နာကျင်အောင်လုပ်တယ်နံပါတ်၃ယခုကျွန်တော်လက်ပတ်ဆက်သွယ်ရေးကိုကျွန်တော်နှောက်ယှက်တာဆောင်ရွက်လာပါတယ်ဒီ၃မျိုးလုံးလှုပ်ဆောင်တဲ့အတွက်ကျွန်တော်တို့ရခိုင်ဒေသတည်ငြိမ်ရေးချမ်းရေးအတွက်တပ်မတော်အနေနဲ့ဒါရခိုင်နဲ့အေအေနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေရခြင်းဖြစ်ကြောင်းကျွန်တော်အနေနဲ့ရှင်းလင်းပြောကြားလိုပါတယ
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကအာဆာကထုတ်ပြန်လိုက်တဲ့ရိုဟင်ဂျာတမိုင်းစာအုပ်ဟာတမိုင်းအမားတွေရေးသားထားတာဖြစ်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ
်ဦးစောစာကစာချုပ်ရဒါမြန်မာပြည်ရဲ့ခွေးရီတူရီပြဿနာရှိတဲ့အခါမှာမြန်မာနိုင်ငံထပ်ပြီးအလုံးလိုက်အရင်းလိုက်ဝင်လာတယ်ပြီးရင်ကျွန်တော်တို့ဒီဘင်္ဂလားဒေ့ခွဲထွက်ရေးစစ်အရှေ့ပါကစ္စတန်ကနေပြီးတော့ပါကစ္စတန်ကနေပြီးဘင်္ဂလားဒေ့ခွဲထွက်ရေးစစ်ဖြစ်တဲ့အချိန်မှာမြန်မာနိုင်ငံတွေကိုဒုက္ခတွေအလုံးကြီးဝင်ရောက်လာတယ်ဆိုတာဒီတမိုင်းထောက်ထားတွေကိုတော့လုံးဝဖြောက်ထားအဲဒီစာအုပ်ထဲမှာပြီးမှကျွန်တော်တို့ရဲ့ငကားမင်းစစ်စင်ရေးလုံးလို့ဘာစစ်စင်ရေးလုံးလို့အဲဟိုဘက်ကိုထွက်ပြေးသိမ်းဆောင်သွားတဲ့လူတွေတရားဝင်ရှိတဲ့လူတွေကိုကျွန်တော် verification လုပ်တဲ့အခါမှာထွက်ပြေးသွားတဲ့တမိုင်းထောက်ထားတို့ဆက်တမ်းဖြစ်ပါတယ်။ဒီတမိုင်းထောက်ထားတွေနဲ့အရင်ကတည်းကရှိတယ်ဆိုတာကိုအခိုင်အမာပေါ့လေ။တပ်တွေဖြူပြောကြထုတ်ထားတဲ့စာအုပ်တော်ဖြစ်ပါတယ်။ပြီးရင်ဆွဆွဲချက်ဒီများပါတယ်
။တပ်မတော်ကတစ်ဖက်သက်ထုတ်ပြန်ခဲ့တဲ့အပြစ်ခက်လေးလရထားတဲ့ကိစ္စကိုတက်တန်းဆက်တိုးဖို့မတိုးဘူးဆိုတာငြိမ်းငြိမ်းဖြစ်စဉ်အခြေအနေပေါ်မူတည်ကြောင်းသတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ်။တိုင်းဒေသလက်နက်ကိုင်တွေအနေနဲ့မဖြစ်နိုင်တာတွေကိုမတောင်းဆိုဖို့ကလည်းဒီနေ့ပြောခဲ့ပါတယ်။တပ်မတော်အနေနဲ့သတင်းစာရှင်းလင်းပွဲတွေကိုမကြာခဏပြုလုပ်သွားမယ်လို့သိရပါတယ်ခင်ဗျာ။